to the Voice of America in Burmese.
Mingla mena kimashe. Washington မြို့တော် VOA American အတန်းကနေ2018ခုနှစ် January လ17ရက်တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိ9မီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနေ့ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုပါတီကြီးနှစ်ရပ်စလုံးကအထက်လွှတ်တော်အမှတ်6ယောက်ကြားရသွားပြီလို့ပြောပါတယ်။ဘကူတန်းဒေသကြီးအစိုးရအဖွဲ့တွေကဝန်ကြီးနှုတ်ဦးကိုနှုတ်ထုတ်ခွင့်ပြုလိုက်ကြောင်းသမရကအမိန့်ထုတ်ပါတယ်။ဒီကနေ့မနေ့သကောင်းကျော်ချိန်ကဖြူးမြို့အနောက်ဘက်ကိုဗဟိုပြုပြီးပြင်းအား 6.3 ညရှိတဲ့ငလျင်တစ်ခုနဲ့အတူနောက်ဆက်တွဲငလျင်တွေလှုပ်ကပ်သွားပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အင်းဒီယန်ရွာလူသတ်မှုစစ်တပ်ကဝန်ခံလိုက်တာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီး Scott Marshall ကကြိုဆိုလိုက်ပါတယ်
။ The military's acknowledgement that the security forces were involved in the killing is an important step.
တကားတော့ရန်ကုန်မြို့သတင်းမီဒီယာဆိုင်ရာဆွေးနွေးပွဲတစ်ခုမှာဒီအခြေအနေနဲ့ပတ်သက်လို့အရေးပါတဲ့ခြေလှမ်းဖြစ်ကြောင်းတပ်အမတ်ကြီးကပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာလည်းဂျပန်နိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့တောက်ကြနေနေတဲ့ခင်နိုင်ထုံးလွင့်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြမှာပါရှင
်။အမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်တစ်ခုအပေါ်မူအားဖြင့်သဘောတူညီချက်တစ်ခုရလိုက်ပြီလို့ပါတီကြီးနှစ်ရပ်စလုံးကထက်လွှတ်တော်အမတ်တွေကကြာသပတေးနေ့မှာကြေညာပါတယ်။ဒါကားလို့ခေါ်တဲ့အမေရိကန်ကိုအရွယ်မတိုင်ခင်မိဘတွေနဲ့အတူရောက်လာသူ၈သိန်းကျော်ကိစ္စနဲ့သမ္မတဒေါ်နယ်ထရမ့်ကချပြထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတခြားအဓိကပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်မဲ့သဘောတူညီချက်ဖြစ်ပါတယ်။လေးလကြာကျွန်တော်တို့လှုပ်ဆောင်ကြပြီးတဲ့နောက်မူအားဖြင့်သဘောတူညီချက်တစ်ခုကိုရလိုက်ကြပါပြီ။ဒီသဘောတူညီချက်ကနေသမ္မတကချပြထားတဲ့နေဆက်လုံခြုံရေးဗီဇာကန်ဆယ်မဲ့ဖောက်အစီအစဉ်အဆက်အဆက်နဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိစ္စမိသားစုပြန်လည်ပေါင်းစည်းရေးကိစ္စနဲ့ Dream Act ကိစ္စတို့ကိုလှုပ်ဆောင်မှာဖြစ်ပါတယ်လို့အထက်လွှတ်တော်အမတ်တွေရဲ့ထုတ်ပြန်ချက်တခုမှာပြောထားပါတယ်။ဒီသဘောတူညီချက်ကိုကွန်ကရစ်လွှတ်တော်မှာထောက်ခံမှုရဖို့ကျွန်တော်တို့အခုလှုပ်ဆောင်နေပါပြီလို့အမတ်6ဦးတည်းကတဦးဖြစ်သူနယူးဂျာစီပြည်နယ်ဒီမိုကရက်ထက်လွှတ်တော်အမတ် Bob Menendez ကပြောပါတယ်။ဒါပေမဲ့သဘောတူညီချက်တခုရဖို့ဆိုတာကတော့လွယ်တဲ့ကိစ္စမဟုတ်ပါဘူး
။ American နိုင်ငံသားတွေကိုတိုက်ခိုက်ဖို့အတွက်ပြည်ပအကြမ်းဖက်ဝါဒီတွေကျန်းစီတာကိုထုတ်ဖော်တားဆီးရမှာအသုံးပြုတဲ့ထောင်လိုင်းရေးဆိုင်ရာအဓိကဥပဒေတစ်ခုကို American အောက်လွှတ်တော်ကကျက်တပရီနေမှာမဲခွဲပြီးတက်တန်းတိုးမြင့်လိုက်ပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာအဓိကကြတဲ့ဥပဒေတစ်ချက်ကိုထောက်ခံမဲ256မဲကန့်ကွက်မဲ164မဲနဲ့အတည်ပြုလိုက်တာပါ။ဒါပေမဲ့ကျက်တပရီနေအစိုးပိုင်းမှာသမ္မတဒေါ်နယ်ထရမ့်က Twitter ကနေရေးသားတာတစ်ခုကြောင့်ဥပဒေတက်တန်းတိုးရေးအလားအလာကမရေမရွာဖြစ်သွားခဲ့တာပါ။2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းဒီဥပဒေကိုတုံ့ပြန်သူ့ရဲ့မဲဆွယ်စည်းရုံးရေးတယ်လီဖုန်းအဆက်အသွယ်တွေကိုကြားဖြတ်ခိုးယူနားထောင်ခဲ့တဲ့သဘောမျိုးသမ္မတထရမ့်က Twitter မှာရေးသားခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်တနိုင်ခွဲလောက်ကြာမှာတော့ဒါပြည်ပကလူစိုးတွေကိုပြည်ပမှာစုံစမ်းထောက်လှမ်းမှုဖြစ်တာကြောင့်လိုအပ်တယ်လို့ပြန်ရေးပြီးသူထောက်ခံကြောင်းပြသခဲ့တာပါ။ပြည်ပစုံစမ်းထောက်လှမ်းရေးဥပဒေ FISC ရဲ့ဒစိတပိုင်းဖြစ်တဲ့စောင့်ကြည့်အစီအစဉ်ရ American ထောက်လှမ်းရေး Agency NSA အပါအဝင်ထောက်လှမ်းရေးအဖွဲ့တွေဟာပြည်ပကနိုင်ငံခြားသားတွေတယ်လီဖုန်းကပို့တဲ့စာတူတွေနဲ့ email တွေအဲ့ဒီဆက်သွယ်ချက်တွေဟာ American နိုင်ငံသားတွေနဲ့လောက်တာပဲဖြစ်စေခွင့်ပြုချက်ရယူစရာမလိုပဲရနိုင်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်သူ့ရဲ့မဲဆွယ်စည်းဝေးလုပ်ငန်းတွေပေါ်စိုးရွားစွာစုံစမ်းထောက်လှမ်းဖို့နဲ့မတရားလုပ်ဆောင်မှုအမေရိကန်ထောက်လှမ်းရေးအခွင့်အာဏာဆိုင်ရာဥပဒေကိုအသုံးပြုခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောလိုက်ပါတယ်။ဒါဟာ2016ရွေးကောက်ပွဲကာလလုပ်ဆောင်ချက်တွေပေါ်စုံစမ်းစစ်ဆေးနေတာကိုနောက်ထပ်အပြင်းထန်ဝေဖန်တိုက်ခိုက်လိုက်တာပါ။တယ်လီဖုန်းဆက်သွယ်တွေကိုကြားဖြတ်ခိုးနှောက်ထောင်ခဲ့တယ်ဆိုတဲ့ဆူဆွတ်ချက်ပေါ်သမ္မတထရမ့်ကအထောက်အထားပြတာတော့မရှိပါဘူး။ဒါပေမဲ့သူ့ရဲ့မဲဆွယ်စည်းဝေးလုပ်ငန်းကိုပြတ်ဆုံးကြည့်ဖို့ပြည်ပစုံစမ်းထောက်လှမ်းရေးဆိုင်ရာဥပဒေကိုအသုံးပြုခဲ့ပွဲရှိတယ်လို့ဆိုပါတယ်။ဒါ့အပြင်မစ္စတာထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားနိုင်ငံကြားအခြေအဆက်တွေနဲ့ပတ်သက်ပြီးတည်င်းအချက်အလက်ရယူဖို့သူ့ရဲ့ပြိုင်ဘက်ဟီလာရီကလင်တန်ကငွေပေးပြီးခိုင်းထားသူတွေစုစည်းပြုစုထားတဲ့ဂုဏ်သိက္ခာမဲ့အတုအယောင်ထောက်ထားတွေကိုလည်းအသုံးချခဲ့တယ်လို့ဆိုပါတယ်။
အီရန်ရဲ့နျူကလ িয়ার လက်နက်လုံဆောင်မှုတွေဆက်လုပ်ဖို့တွန်းအားပေးတဲ့အနေနဲ့ဒဏ်ခတ်မှုတွေရပ်ဆိုင်းထားရကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်နိုင်ပိုင်းအတွင်းမှာပဲအီရန်ပေါ်အရေးယူဒဏ်ခတ်မှုတွေတိုးမြှင့်ချထားတော့မယ်လို့သတင်းတွေမှာဖော်ပြနေပါတယ်။သမ္မတကအီရန်ရဲ့နဲ့ပတ်သက်ပြီးသူ့ရဲ့နိုင်ငံတော်လုံခြုံရေးအဖွဲ့နဲ့ချက်တပရင်းညံ့နေမှာတွေ့ဆုံမေးမြန်းနေတာဖြစ်ပါတယ်။ဥပဒေကြောင့်အရဆိုရင်တော့အီရန်ဟာနိုင်ငံတကာနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့2015သဘောတူညီချက်ကိုလိုက်နာခြင်းရှိမရှိရပ်ပေါင်း90တိုင်းမှာအတည်ပြုပေးရတာဖြစ်ပြီးတောက်ကြနေဟာရက်90ပြည့်တဲ့နေ့ပါ။JCPOA ခေါ်ပူးတွဲဆောင်ရွက်ဆိုင်အလုံးစုံပါဝင်တဲ့အစီအစဉ်လို့သိကြတဲ့2015သဘောတူညီချက်အနှစ်သာရနဲ့အညီအီရန်ဘက်ကနေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တယ်လို့သမ္မတထရမ့်ကအောက်တိုဘာလမှာပြောကြားခဲ့ပေမဲ့အရင်အီရန်ရဲ့စွန့်ရင်လုံငန်းပေါ်မှာချထားတဲ့ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေကိုတော့ပြန်လည်ချမှတ်ဖို့မလုပ်ခဲ့ပါဘူး။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အတွက်ပြည်ပရဲ့အဖွဲ့တွေနဲ့လူခွင့်လှုပ်ရှားသူတွေကစိတ်ပျက်ခဲ့ကြတာဖြစ်ပြီးအီရန်မျိုးကြီးတော်များများမှအစိုးရဆက်ညင်ဆန္ဒပြမှုတွေကိုခိုင်ခိုင်မာမာထပ်ခံကြောင်းပြောနေတဲ့အမေရိကန်ဘက်ကပြင်းထန်တဲ့အရေးယူမှုတွေလှုပ်ဆောင်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။ဗန်ဒါယင်းဝန်ကြီးစတီဖမနူချင်ကတော့သမ္မတထရမ့်ရဲ့လှုပ်ဆောင်မှုကအီရန်အာဏာရှင်အလေးထားလာရမယ်လှုပ်ဆောင်မှုမျိုးဖြစ်မယ်လို့ပြောဆိုခဲ့ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်ရှင
်။ဒီရီကနေတောကြောင်နေမင်းတို့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘကိုးတိုင်းစိုးရောက်ဖွဲ့တွေကတယန်ဇာတတစ်တော်နဲ့သဘောပတ်ဝန်းကျင်ထင်းသိမ်းရေးဝန်ကြီးဦးကျော်မင်းစံနဲ့စီပင်တရားရေးနဲ့လူမှုရေးဝန်ကြီးဦးမမောင်လင်းတို့ကိုသူတို့ရဲ့သဘောဆန္ဒအလျောက်ယာရုကနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းသဘောဦးထင်ကျော်လက်မှတ်ရေးထိုးပြီးဇန်နဝါရီလ17ရက်ကြာသပတေးနေ့ရက်စွဲနဲ့အမိန့်ကြေညာချက်တခုထွက်လာပါတယ်။အခုနှုတ်ထွက်တဲ့ဒိုင်းဒေသကြီးအစိုးရဝန်ကြီး2ဦးနဲ့ဆိုရင်နှုတ်ထွက်သွားတဲ့ဒေသဆိုင်ရာအစိုးရဖွဲ့တာဝန်ရှိသူစုစုပေါင်း6ဦးရှိသွားပါပြီ။ဇန်နဝါရီလ9ရက်နေ့ကအရေရတိုင်းဝန်ကြီးချုပ်မန်းကျော်နေနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ပြည်ဇာတ်နဲ့ပတ်ဝန်းကျင်ထင်းသိမ်းရေးဝန်ကြီးဦးပါဟိန်းဇန်နဝါရီလ10ရက်နေ့မှာမကွေးတိုင်းကစိုက်ပျိုးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဦးစိုးမြင့်နဲ့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးနေမျိုးကျော်တို့ကိုနှုတ်ထွက်ခွင့်ပြုတဲ့အမိန့်ကြေညာစာတွေကိုလည်းအသေးသေးထုတ်ပြန်ထားတာပါ။ရီပါတီဦးဆောင်တဲ့အစိုးရဖွဲ့တက်လာပြီးတဲ့နောက်ဒေသဆိုင်ရာဝန်ကြီးချုပ်နဲ့ဝန်ကြီးတွေအခုလောက်အရေးတွင်းနဲ့နှုတ်ထွက်တာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ
်။ January 10ရက်တောက်ကြန်နေမနဲ့တနအီမထိုးခင်မှာဖြူးမြို့အနောက်ဖက်24မိုင်ကွာဘကိုးရိုးမှာတဲ့မှာပြင်းအပမာဏ 6.3 ညရှိတဲ့ငရင်ဟာမင်းအောက်6မိုင်ကွာမှာဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့ပါတယ်။ပြင်းအား 5.3 ရှိတဲ့နောက်ဆက်တွဲငလင်း3ခုဟာလည်းမိနစ်ပိုင်းအတွင်းမှာပဲဆက်ပြီးလှုပ်ခတ်ခဲ့တာပါ။မိုင်140ကျော်အကွာမှာရှိတဲ့ရန်ကုန်မြို့ကြီးမှာပါငလင်းလှုပ်တာကိုသိရှိခဲ့ကြတာဖြစ်ပြီးရေရေဘောင်းဘင်ခတ်သွားတာကိုမြင်ခဲ့ရတယ်လို့လှိုင်းမြို့နယ်တန်လန်းမှနေထိုင်တဲ့မနှင်းလဲကြီးကအခုလိုပြောပါတယ်။
အဲ့ဒီငလင်းလှုပ်တဲ့အချိန်ညီမမျက်နှာတစ်ခုလုံးလုံးကြီးရေရေနည်းနည်းလှုပ်လာ။ဟောဘာဖြစ်ပါလဲပေါ့စိတ်ကအဲ့မှာလူကလည်းနည်းနည်းလှုပ်လာ။ဟိုဒါငလင်းလားဟောပေါ့အဲ့ချိန်မှာအရှိခဲ့တငယ်ချင်းတွေကငလင်းငလင်းဆိုပြီးအော်တော့မှအဲ့ဒီတငယ်ချင်းတောင်ခေါင်းမှုလို့ဆိုပြီးထားတာ။တော်တော်နည်းနည်းပြီးပါသွား။ပထမလှုပ်တာက12နာရီ58တနာရီမထိုးခင်လောက်မှပြီးတော့တနာရီထိုးပြီးတော့9မိနစ်ကျော်လောက်မှတခါတော့တနာရီ14မိနစ်လောက်မှတခါထက်လှုပ်တယ်။
နောက်ဆက်တွဲငလျင်လှုပ်ခတ်မှုတွေရှိနေတာကိုသိလာရတာမို့အဆောက်အဦတွေပြိုကျမှကြောက်ကြတဲ့အတွက်အိမ်ပြန်ထွက်ပြီးနေကြသူတွေလည်းရှိတယ်လို့ပြောပါရယ်။ညတကောင်နှုတ်ခတ်တဲ့ပြင်းအပြင်းငလျင်ကြောင့်ပျက်စီးမှုနဲ့ထိခိုက်ဒဏ်ရာမှုရှိမရှိတော့ဂူရီမသိရသေးပါဘူး။အခုလှုပ်ခတ်တဲ့ငလျင်ဟာမြန်မာနိုင်ငံအလဲချောကသခိုင်းပြက်ရွေးကြောင်းပေါ်မှာမဟုတ်ဘဲသူ့အနောက်ဖက်မှာရှိတဲ့ဘကိုးကျူးမှာအနောက်ဖက်ပြက်ရွေးကနေလှုပ်ခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံငလျင်ကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးတန်က VOE ကိုပြောပါရယ်။အခုငလျင်လှုပ်သွားတဲ့ပြက်ရွေးကြောင်းမှာပဲ2019 March လတုန်းကတိုက်ကြီးမှာပြင်းအား9ကြော်တဲ့ငလျင်လှုပ်ခတ်ခဲ့ပြီးအတော်များများပျက်စီးခဲ့တာပါ USGS မှတ်တမ်းရမြေရုလှုပ်ရှားပုံကအနောက်တောင်ဘက်ကငုတ်ဝင်တယ်လို့မျိုးဖြစ်နေတာတွေ့ရတာမို့သခိုင်းပြက်ရွလို့ဘေးဒိုက်လှုပ်ရှားမှုမျိုးမဟုတ်တယ်လို့ငရင်ဗဟိုချက်နေရာကလည်းသခိုင်းပြက်ရွနဲ့ဓာတ်ရိုက်နွယ်မနေတဲ့အတွက်ဘကိုးရုံးမှမြင့်တက်မှုဖြစ်စဉ်တည်းအဖြစ်နဲ့မြန်မာနိုင်ငံငရင်ကော်မတီကလည်းရေးပူးရသတ်မှတ်ပါတယ်ပထမငရင်လှုပ်ခတ်ခဲ့ပြီးနောက်တနိုင်းကြောကြာမှာပြင်းအား6 4.6 ပမာဏရှိတဲ့နောက်ဆက်တွဲငရင်လဲဖြူးအနောက်ဖက်မိုင်20ကျော်အကွာမှာထပ်မံလှုပ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီနားတဝိုက်မှာဖြူးဆင်နဲ့ကွန်ချောင်းတမန်တွေရှိတာမို့နောက်ဆက်တွဲငရင်ငယ်တွေရဲ့အန်ဒီကိုသတိထားဖို့လိုချောင်းလဲမြန်မာနိုင်ငံငရင်ကော်မတီရဲ့ Facebook စာမျက်နှာမှာသတိပေးထားပါတယ
်ရခိုင်ပြည်နယ်ပေါင်တော်မြို့နယ်အင်းတင်ရွာကအသက်ခံရသူတွေဟာမြန်မာစစ်ဘက်ကပြောသလိုအကြမ်းဖက်သမားတွေမဟုတ်ဘဲ Ajay Dari da phit de lu ari yoga ni thwe pye bi Bangladesh ma yauk ni de Rohingya Muslim ni ko ku ka pi lo AFP tadin de pho ma cha da ri ni ga yee tha ba de. Yin yin ju ya tu tan ma twei ka de alaw ri ha lu nyu yin tat phwe ri ga phan si ya mi de Bengali chan phat tamari phit de lu January 10 ye ni ma tat ma do tadin man pyan cha yee phwe ga thu pyan na ba. Da ba me le ari lu ri ha chan phat tamari ma ho phe nga phan tamari le tamari tin khu tamari ne sa yee sit chi ri da phit cha de lu EFP တရင်ထနာကတွေ့ဆုံဝင်မြန်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ရေအောက်အင်းတင်ရွာသားတွေကပြောပါတယ်။သူတို့ဟာဘယ်လူရှာမှုမှမပောင်းသူတွေမဟုတ်ကြဘဲမြန်မာစစ်တပ်ရဲ့အမျက်ဒေါသတံတင်ခဲ့ကြသူတွေသာဖြစ်တယ်လို့လည်းရွာသားတို့ပြောတာကို EFP တရင်မှာတိုက်ရိုက်ကိုးကားဖော်ပြထားပါတယ်
။ Britain နိုင်ငံ London မြို့ဟာ Equator နိုင်ငံဆိုင်ရာတန်ရုံးထဲမှာ၅နှစ်ကြာနိုင်ငံရေးခလုံးခွင့်နဲ့နေထိုင်နေတဲ့ WikiLeaks တီထောင်သူ Julian Assange ကို Equator နိုင်ငံသားဖြစ်နေအသိမှတ်ပြုလိုက်ပြီလို့ Equator နိုင်ငံခြားရေးဝန်ကြီးကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။ဒီလောက်ရဟာဗြိတိန်ရဲတပ်ဖွဲ့ဖမ်းဆီးတာကိုမခံရဘဲတန်ရုံထဲကနေအဆန့်ထွက်သွားနိုင်အောင်အတွက်လုပ်တဲ့မအောင်မြင်တဲ့စူးစမ်းချက်တည်းအဖြစ်မြင်ကြပါတယ်။အဆန့်အနေနဲ့တန်ရုံထဲကနေဘေးကင်းရန်ကင်းထွက်သွားနိုင်မှုအတွက်တန်တမန်အဆင့်တန်းပေးဖို့အတွက်အီကွေဒေါနိုင်ငံကပန်ကြားထားတာကိုဗြိတိန်အစိုးရကခွင့်မပြုပါဘူး။ဗြိတိန်နိုင်ငံနဲ့ဆွေးနွေးပြောဆိုဖို့ရတခြားနည်းလမ်းတွေကိုအီကွေဒေါနိုင်ငံကစူးစမ်းရှာဖွေနေတယ်လို့အီကွေဒေါနိုင်ငံခြားရေးဝန်ကြီးကကြေညာပရင်းနေမှာပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
ကိုချောသိန်းနဲ့ဒေါက်ခင်မြတ်တို့ပြောပြသွားတာပါအခုဆက်ပြီးတော့သတင်းလာတွေကိုတင်ဆက်ရမယ်ဆိုရင်မနေ့ကြာသပတေးနေ့ကရန်ကုန်မြို့မြန်မာသတင်းပညာသိပ္ပံမှကျင်းပတဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအကူပြောင်းမှသတင်းသမားများရဲ့အခမ်းကဏ္ဍဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးကရခိုင်မြောက်ပိုင်းမှာရုံလောင်းတွေတွေ့ရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့သတင်းတော်တွေရဲ့အမေးတွေကိုတုံ့ပြန်ပြောကြားခဲ့တာကိုဆက်ပြီးတော့နားဆင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံမွတ်စလင်၁၀ဦးတပ်ဖြတ်ခံရမှုမှာလုံခြုံရေးတပ်တွေပါဝင်နေတယ်လို့တပ်မတော်ကဝန်ခံထုတ်ဖော်ပြောကြားလိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcel ကကြေညာလိုက်ပါတယ
်။ The military's acknowledgement that security forces were involved in the killing is an important step.
ရင်းရဆဲဦးကိုတပ်ဖြတ်ခဲ့တဲ့အမှုမှာလုံခြုံရေးတပ်တွေပါဝင်ပတ်သက်ခဲ့တယ်လို့မြန်မာစစ်တပ်ကနေပြီးတော့ဝန်ခံပြောဆိုမှုဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်
။ဒါအပြင်ဒီလိုတာဝန်ယူမှုမျိုးကနေပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုအထိဖြစ်လာဖို့အမေရိကန်ဘက်ကမျှော်လင့်ကြောင်းတန်မတ်ကြီးမာဆယ်ကပြောပါတယ
်။ We hope it is followed up by more transparency and by holding those responsible.
အခုလိုမျိုးတာဝန်ယူမှုတာဝန်ခံမှုမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်ခြင်းအပြင်ပို့ပြီးတော့ပွင့်လင်းမြင်သာမှုတွေဆက်ပြီးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ရှိတဲ့ရုပ်အလောင်းတွေဟာရခိုင်ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့မွတ်စလင်အကြမ်းဖက်10ဦးဖြစ်တယ်လို့စုံစမ်းတွေ့ရှိခဲ့ကြောင်း January 10ရက်နေ့ရက်စွဲနဲ့တပ်မတော်ကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကသူတို့တပ်ဖွဲ့ဝင်တွေပြစ်မှုကျူးလွန်ခဲ့ကြောင်းအခုလိုထုတ်ဖော်ဝန်ခံတာဟာအတော်လေးကိုရှားပါတဲ့ဖြစ်ရပါ။ဒါပေမဲ့လည်းဒေသခံမွတ်စလင်6သိန်းခွဲကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အခြေအနေမှာအင်းတင်ကျေးရွာရုပ်အလောင်းကိစ္စထက်ပိုပြီးကြီးမားကျယ်ပြန့်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေရှိဖို့လိုအပ်နေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်
We see what has happened in India is literally the tip of the iceberg
အင်းတင်မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကျွန်တော်တို့မြင်ရသလောက်ဆိုရင်ဖုံးကွယ်ထားတဲ့ပြဿနာအကြီးကြီးတဲကအသေးအမွှားလေးတစ်ခုလို့ပြောရမှာပါမဖြစ်မနေရှာဖွေဖို့ထုတ်စုံစမ်းရမယ့်ညင်ပန်းနေဆက်မှုတွေအများအပြားရှိနေပါတယ်။ဒါကိုမြန်မာအစိုးရဒါမှမဟုတ်စစ်တပ်ဘက်ကအမှန်တကယ်လုပ်ပါမလားဆိုတာကျွန်တော်တို့တန်တရားရှိနေပါတယ်။ဒါကြောင့်လည်းနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုနေတာဖြစ်ပါတယ်
။အင်းတင်ကျေးရွာရုပ်အလောင်းတွေတွေ့ရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ January 10ရက်နေ့ကထုတ်ပြန်တဲ့တက်မတော်ရဲ့ကြေညာချက်မှာ2019ခုနှစ်စက်တင်ဘာလ10ရက်နေ့ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းဖမ်းဆီးရမိထားတဲ့အကြမ်းဖက်သမား10ယောက်ကိုစစ်ဆေးမေးမြန်းပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်သွားရမှာအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းကတည်ဆုံခဲ့ရသူဒေသခံတအုပ်အတွက်လက်စားချေတုံ့ပြန်ကြီးနေကြတဲ့မိသားစုဝင်2ဦးအပါအဝင်ရွာသား3ဦးနဲ့အတူလုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ကျူးလွန်ခဲ့တာကိုစုံစမ်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်ရှင် အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်နာမှာမြန်မာနိုင်ငံအရသာအစိုးရနဲ့လည်းတစိ့တစ်ပိုင်းအဖြစ်တာဝန်ရှိတယ်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မောင်းနှုံမြို့နယ်အင်းတင်ကျေးရွာမှာလူသက်မှုကျူးလွန်ခဲ့တဲ့ဆိုတာကိုမြန်မာစစ်တပ်ကဝန်ခံပြောကြားခဲ့ပြီးတဲ့နောက် VOA ဘင်္ဂလားဌာနနဲ့ပြုလုပ်တဲ့မေးမြန်းချက်မှာ AI အဖွဲ့ရဲ့အကြီးတန်းအကြံပေး Matthew Wells ကပြောကြားလိုက်တာပါ။ကိုစော်ဝင်းလိုင်ကအကြောင်းစုံကိုပြောပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကအကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေလှုပ်ဆောင်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဆွဆွဲပြောဆိုနေပေမဲ့လည်းမြန်မာစစ်တပ်ကတော့သူတို့အနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိကြောင်းတောက်လျှောက်ညှင်းဆိုလာခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့မှာတော့မောင်းတော်မြို့နယ်အင်းတင်ကျေးရွာမှာတွေ့ရှိခဲ့တဲ့အလောင်းဆယ်လောင်းဟာတပ်မတော်ကဖမ်းဆီးထားတဲ့အကြမ်းဖက်သမားတွေဖြစ်ကြပြီးလုံခြုံရေးအခြေအနေအရရဲတပ်ဖွဲ့လက်ကိုမလွှဲပြောင်းနိုင်ပဲတပ်ဖြတ်မြုံနယ်ငယ်ချင်းဖြစ်ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်နိုင်ဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့လိုလွတ်လပ်တဲ့တရားအဖွဲ့တွေရခိုင်ပြည်နယ်အတွင်းသားရောက်စုံစမ်းခွင့်ပြုဖို့ဇန်နဝါရီလ10ရက်နေ့မှာပဲတောင်းဆိုလိုက်တဲ့ Amnesty International လူ့အခွင့်အရေးအဖွဲ့ကပဋိပက္ခဆိုင်ရာအကြီးတန်းအကြံပေး Matthew Wells ကိုVOA ဘင်္ဂလားဌာနကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ခဲ့ပါတယ
် You know up to now the civilian authorities have often issued statements that have been deeply concerning that have
ရခိုင်ပြည်နယ်တွင်းကကြမ်းဖက်တပ်ဖြတ်မှုတွေနဲ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေကိုမြန်မာနိုင်ငံကအရက်သားဆိုးရဟာညှင်းဆိုနေတာဒါမှမဟုတ်မယုံသင်္ကသဘောမျိုးနဲ့တုံ့ပြန်ပြောဆိုနေတာတွေအခုချိန်ထိလောက်ခဲ့တာပါနောက်ပြီးတော့စာနာမှုအကူအညီပေးအဖွဲ့တွေကိုလည်းရခိုင်ပြည်နယ်တွင်းကိုဝင်ရောက်ခွင့်ပြုဖို့ညှင်းဆုံနေတော့မှအဲဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေကြသေးတဲ့ရိုဟင်ဂျာတွေအတွက်အခြေအနေတွေဟာပိုပြီးတော့ဆိုးရွားသွားစေပါလေလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းတောက်တွေကိုလည်းဝင်ရောက်ခွင့်မပြုသေးပါဘူးအဲဒါကြောင့်အဲ့ဒီမှာဘာတွေဖြစ်နေတယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့ပိုပြီးတော့အခက်တွေ့စေပါလေအခုလိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလှုပ်ဆောင်နေတဲ့စစ်တပ်ကိုထိန်းချုပ်နိုင်တာမရှိဘူးဆိုတာကြောင့်အရသာဆိုးရွားဟာလည်းပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်နေပါလေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရအကြားသဘောတူလက်မှတ်ရေးထိုးထားတဲ့ MOU နားလည်မှုစာချုပ်လွှာအရဘင်္ဂလားဒေ့ရှ်ဘက်မှရောက်နေကြတဲ့ဒုက္ခသည်တွေကိုဇန်နဝါရီလ23ရက်နေ့ကစပြီးပြန်လည်ပို့ဆောင်တဲ့အစီအစဉ်တွေစတင်ကြဖို့ရှိနေတာမှာလက်ရှိအခြေအနေတွေအရပြန်ပို့ရေးအစီအစဉ်ပေါ် AI အနေနဲ့ဘလောက်အထိမျှော်လင့်ချက်ထားရှိပါသလဲလို့မေးတာမှာတော့
When I've spoken with Rohingya refugees in Bangladesh you know they need to see a lot of things change before
ကျွန်တော်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမေးကြည့်တဲ့အခါမှာသူတို့ဘက်ကပြောတာကသူတို့အနေနဲ့ယုံကြည်စိတ်ချစွာအိမ်ပြန်နိုင်ရေးပြောင်းလဲမှုတွေဖြစ်ပေါ်ဖို့အများကြီးလိုအပ်နေသေးတယ်လို့ဆိုပါတယ်ရိုဟင်ဂျာတွေပေါ်မှာနက်နက်ရှိုင်းရှိုင်းစနစ်တကျအခွင့်အရေးချိုးဖောက်မှုတွေမှာအစိုးရကိုယ်တိုင်ပါဝင်နေတယ်ဆိုတဲ့ယုံကြည်မှုတွေလည်းရှိနေပါတယ်ဒါဟာကျွန်တော်တို့ရဲ့အမြင်နဲ့ပြောမယ်ဆိုရင်တော့နိုင်ငံတကာဥပဒေအရ apartheid လို့ခေါ်တဲ့အသားအရခွဲခြားဆက်ဆံတဲ့သဘောတည်ရောက်နေပါတယ်အဲ့ဒီစနစ်ကြီးတစ်ခုလုံးကိုဖျက်ဆီးပစ်လိုက်ဖို့လိုအပ်ပါတယ်။အဲ့ဒီထဲမှာရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်သိမှတ်ပြုတာအပါအဝင်အခြေခံလိုအပ်ချက်တွေဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားခွင့်စတဲ့အခွင့်အရေးတွေအပြည့်အဝရပိုင်ခွင့်ပေးတာလည်းပေါ်ဝင်ပါတယ
်။ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုယုံကြည်မှုအပြည့်အဝနဲ့ပြန်နိုင်ရေးနဲ့တည်ငြိမ်တဲ့အခြေအနေတွေအောက်မှာနေထိုင်နိုင်ရေးတို့အတွက် AI အနေနဲ့တခြားနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိပါသလားလို့မေးတဲ့အခါ Matthew Wells ကအခုလိုဖြေကြားခဲ့ပါတယ်။
We had Amnesty our investigations into the crimes that were committed remain
ကျွန်တော်ဖွင့်တဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့ပြစ်မှုကျူးလွန်မှုမှာပါဝင်ပတ်သက်နေတဲ့ဆိုတော့တပ်သားတွေအရာရှိတွေတာဝန်ခံမှုရှိရေးကိစ္စကိုဖိအားပေးဆောင်ရွက်နေပါတယ်အဲ့ဒီလိုလုံးမလဲဒီအကြမ်းဖက်မှုတန်တရာလဲနေတာကိုရပ်ဆိုင်းနိုင်မှာပ
ါတမတော်အနေနဲ့ဒီကိစ္စမှာတာဝန်ရှိသူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုသတင်းထုတ်ပြန်ခြင်းမရှိသေးသလိုရှေ့ဆက်ဘယ်လိုဆောင်ရွက်သွားမယ်ဆိုတာကိုလည်းတမတော်ဘက်ကရောအစိုးရဘက်ကပါသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားဝင်ကြီးတာရိုကိုနိုဟာလည်းသူ့ရဲ့၃ရက်ကြာခီးစဉ်အတွင်းမှာစနေနေ့ကြာလို့ရှိရင်ရခိုင်ဒေသကိုတွားရောက်ပြီးတော့ကြည့်ရှုဖို့ရှိပါတယ်ဒီကနေ့မှာတော့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဖို့ရှိပါတယ်ဒီခီးစဉ်အပြည့်စုံကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင
်ဂျပန်နိုင်ငံသားဝင်ကြီးတာရိုကိုနိုဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အစဇန်နဝါရီလ17ရက်ကြာသာပတိနေ့ကရန်ကုန်မြို့ရေဝဲမှာရှိတဲ့ဒုတိယကမ္ဘာစစ်အတွင်းကြာဆုံးဂျပန်စစ်သည်တွေအတွက်ဂုဏ်ပြုထားတဲ့တင်းချိုင်းပိမှန်ကိုတွားရောက်ဂါရဝပြုပန်းငွေချခဲ့တာပါ။တောက်ကြဒီကနေ့မှာတော့မစ္စတာကိုနိုဟာတီလိုဝါအထူးစီးပွားရေးဆောင်မှာယင်းနီးမြှုပ်နှံနေတဲ့ဂျပန်လုပ်ငန်းရှင်တွေနဲ့ရန်ကုန်မြို့မာလီယာဟိုတယ်မှာတွေ့ဆုံဖို့ရှိသလို အဲ့ဒီကနေနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါက်ဆန်းစုကြည်တက်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းတွားရောက်တွေ့ဆုံဖို့ရှိတယ်လို့မြမဇာတိမြေကုမ္ပဏီဂျပန်မြန်မာစီးပွားရေးလုပ်ငန်းရှင်ဥပညာစော်က VOA ကိုပြောပါတယ
်ကျွန်တော်တိတလောက်ကတော့ဒီလူအဖွဲ့တွေတွေ့မယ်တွေ့ပြီးဒေါက်ဆန်းစုကြည်တို့နဲ့တွေ့မယ်ဒီပြီးတော့မှဒီကြီးမျိုးအောင်လိုက်နဲ့တွေ့မယ်နေပြီးတော့သွားတွေ့လိုက်မယ်ထင်တယ
်ဇန်နဝါရီလ23ရက်စနေနေ့ကျရင်ဂျပန်နိုင်ငံရဲ့ဝန်ကြီးခိုးနိုအပါဝင်19ဦးပါတဲ့ဂျပန်ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးလက်တလောဂျပန်ကအကူအညီပေးထားတဲ့ကိစ္စတွေအပါဝင်နောက်ထပ်ဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုတွားရောက်လေ့လာဖို့ရှိတယ်လို့ဥပညာစော်ကပြောပါတယ
်ပြီးတော့မှနောက်တစ်ရက်ကတော့ရခိုင်ဒေသပေါ့နော်ရခိုင်ဒေသကတော့ဒီဝန်ကြီးအဖွဲ့ထဲမှာလည်းကျင်းရတော်များပါတယ်ဂျပန်နိုင်ငံကြီးဝန်ကြီးအပါအဝင်19ဦးနဲ့မီဒီယာ9ဦးအလုံး28ဦးဒီရခိုင်ဒေသကိုသွားမှာပေါ့နော်ပြီးတော့မှသူတို့ဗမာပြည်ကိုကူညီထောက်ပံ့တဲ့အခါမှာဘာတွေလိုအပ်လဲဆိုတဲ့ဟာကိုတွားရောက်လည်လာမှာပေါ့နော်အဓိကတော့ကျွန်တော်တို့ရဲ့နေဆက်ဒေသလုံခြုံရေးပေါ့နော်ပြန်လာတဲ့ဒုက္ခသည်တွေကိုနောက်ဒေသခံတိုင်းနာတွေဦးမဲအိမ်မဲဖြစ်တဲ့နေရာတွေကိုဆက်စစ်နီးရရှိရေးနဲ့လမ်းမဆက်ပြေးရေး
ဒေတာတွင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးနိုင်ငံရေးဩဇာအာဏာတက်လာနေတာကိုစိုးရိမ်နေတဲ့ဂျပန်အစိုးရဟာအာဆီယံနိုင်ငံတွေအတွင်းမှာယင်းနီးမြှုပ်နှံမှုတွေပိုလွတ်ဖို့အစီအစဉ်တွေရှိပြီးဈေးကွက်အရအလားအလာကောင်းတွေရှိနိုင်တယ်လို့သူတို့ဘက်ကတွက်ဆထားတဲ့မြန်မာနိုင်ငံမှာကြီးမားတဲ့ယင်းနီးမြှုပ်နှံမှုလုပ်နိုင်ဖို့အကူအညီပေးရေးကိစ္စတွေကိုလှုပ်ဆောင်လာတာဖြစ်ကြောင်းတိုကျိုမြို့အခြေစိုက်ဂျပန်မြန်မာအရေးလေ့လာသူဦးကျော်ကျော်ဆိုးကသုံးသပ်ပါတယ
်အဲဒီကချက်ကတော့ဒီမြန်မာပြောင်းလဲမှာခြေထွက်မှုတွေမှာဂျပန်ကထချမ်ကရှိနေတယ်ဆိုတာသူတို့ပြခြင်းဆိုတဲ့ကြွယ်ချက်ရှိပုံရပါတယ်။ရှေ့တောင်ရှာနိုင်ငံတွေကိုဂျပန် ODA ပါဝင်ချာအကူအညီပေးတဲ့ထက်မှာအင်ဒိုနီးရှား၊ဗီယက်နမ်အများကြီးတောက်လျှောက်ပေးခဲ့တယ်။အဲဒီနိုင်ငံတွေကသူ့ဆိုလို့ရှိရင်စီးပွားရေးရထူထပ်မှုနှုန်းတွေကမြင့်လာတဲ့ဒီအကျိုးလက်ပြန်ဆက်နေတဲ့အနေထားရှိတော့ဂျပန်ပေးတဲ့အကူအညီတွေကမြန်မာနိုင်ငံဘက်ကိုဟုတ်ပြီပြီးတော့ဒါလည်းအကြောင်းရင်းဆက်လ
က်ပါလို့တုံ့တက်ပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးခွန်းတို့ဟာပြီးခဲ့တဲ့လတည်းဖမ်းဆီးခံရတဲ့ Writers သတင်းဌာနမြန်မာသတင်းတောက်နှစ်ဦးကိစ္စအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လူအခွင့်အရေးကိစ္စနဲ့တရားဥပဒေစိုးမိုးရေးတို့နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းတွေကိုမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာဆွေးနွေးသွားမှာဖြစ်ကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူကာကပြောဆိုထားပါတယ်2016ဇက်ကွန်ဘန်နာနှစ်စီးရင်အရမြန်မာနိုင်ငံတွင်းမှာလာရောက်ရင်းနှီးမြှုပ်နှံကြတဲ့နိုင်ငံသားတိုင်းပြည်တွေထဲမှာဂျပန်နိုင်ငံကအဆင့်17ရှိပြီးဒေါ်လာတန်း900ကျော်ရင်းနှီးမြှုပ်နှံထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါတောက်ချာနေနေတဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် Writer သတင်းဌာနကမြန်မာသတင်းတောက်နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်အပ်ဥပဒေနဲ့ဆက်လက်တရားစွဲဆိုထားတာနဲ့ပတ်သက်လို့အထူးစိတ်ပြည့်ရကြောင်းနဲ့ဒါဟာသတင်းလွတ်လပ်ခွင့်ကိုအတလွတ်တိုက်ခိုက်လိုက်တာပဲလို့ရိုက်တာသတင်းဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။မက်ခင်ဖြူထွေးကအပြည့်စုံကိုတင်ပြမှာပါရှင်
။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်ဖြစ်ရပ်တွေနဲ့ပတ်သက်လို့သတင်းရယူဖို့စ조사ရင်းပြီးခဲ့တဲ့လတုန်းကဖမ်းဆီးခံခဲ့ရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောက်ကိုဝလုံးခေါ်ကိုတက်ဦးမောင်နဲ့ကိုကျော်စိုးဦးတို့ကိုဇန်နဝါရီလ10ရက်ပုတ်ထူးနေ့ကနိုင်ငံတော်လွှတ်ဝတ်အဥပဒေနဲ့ဆက်ပြီးတော့တရားစွဲဆိုလိုက်တာကြောင့်လွန်မင်းစိတ်ပြက်မိတယ်လို့ရိုက်တာသတင်းဌာနအကြီးအကဲစတီဗန်ဂျေအက်တလာကပြောပါရယ်လွတ်လပ်တဲ့လူပောင်ဖွဲ့စည်းတစ်ခုမှမဖြစ်သင့်တဲ့ကိစ္စဖြစ်ပြီးတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့သူကပြောပါရယ
် It's an attack on press freedom because in a democracy you have to have the ability to cover government activity and if the government
ဒါသတင်းလွတ်လပ်ခွင့်ကိုတိုက်ခိုက်တာပါဒီမိုကရေစီစနစ်မှာအစိုးရရဲ့လွတ်ဆောင်ချက်တွေကိုသတင်းရယူခွင့်ရှိရပါမယ်ဒါလို့ရယူခွင့်ကိုအစိုးရကပိတ်ပင်နေဆိုရင်ဒါဟာသတင်းသမားတွေကိုသူတို့အလို့သူတို့လုတ်လို့မရအောင်တီးကြလွတ်လပ်တဲ့သတင်းမီဒီယာလုပ်ငန်းတွေဆောင်ရွက်ခွင့်မရအောင်ပိတ်ပင်ရကြပါတယ်ဒီမိုကရေစီစနစ်တစ်ခုမှာသတင်းလွတ်လပ်ခွင့်ရှိဖို့အရေးကြီးပါတယ်သတင်းလွတ်လပ်ခွင့်မရှိဘူးဆိုရင်တော့နိုင်ငံအတွင်းအခြေအနေတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့ဆိုတာပိုးပြီးတော့ခက်ခဲလာပါလိမ့်မယ
်အင်းစိန်ချင်းထောင်မှာဖမ်းဆီးခံထားတဲ့သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာပေါ်ထူးနေကရုံးထုတ်ခဲ့တာဖြစ်ပြီးတော့နိုင်ငံတော်လျှို့ဝှက်အဥပဒေနဲ့ဆက်ပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်ဒီပေါ်မှာနိုင်ငံတကာတိုင်ဝမ်ကလည်းစောင့်ကြည့်ဝေဖန်ခဲ့ကြပြီးတော့သတင်းသမားနှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်ရိုက်တာသတင်းတောင်နှစ်ဦးအနေနဲ့သတင်းမီဒီယာချင်းဝေစည်းကမ်းတွေကိုချိုးဖောက်ပြီးမှားယွင်းလှုပ်ဆောင်ခဲ့တာဘာမှမရှိတာကြောင့်သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းမစ္စတာအက်လာကတောင်းဆိုပါတယ်
We are extremely disappointed that the authorities seek to prosecute Reuters journalists Wa Lone and Jo So Woo under Myanmar's Official Secrets Act. We view
this as a whole new warranted police detail. The government has been able to get the information from the government. The government has been able to get the information from the government. The government has been able to get the information from the government. The government has been able to get ကျွန်တော်တို့ရဲ့လှုပ်ဖော်ကင်ဘက်ဒီသတင်းတောက်တွေအနေနဲ့အမောင်းရင်တစုံတရာလုတ်ခဲ့တာမရှိပါဘူး။ဒါကြောင့်မြန်မာနိုင်ငံတွေကသူတို့ရဲ့အလုပ်တွေမှာပြန်လည်လုတ်ကင်ခွင့်ရတင်ပါတယ်ချက်ချင်းပြန်လှုပ်ပေးဖို့ကျွန်တော်တို့ဆက်ပြီးတော့တောင်းဆိုပါရစေ
။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ညနေပိုင်းကရဲတော်ဝင်ရှိသူတချို့နဲ့ညစာစာရင်တွေ့ဆုံမှုဖိတ်ကြားတာခံခဲ့ရပြီးတဲ့နောက်ချင်းဆိုထားတဲ့ညပါပဲသူတို့နဲ့ဦးဖမ်းဆီးခံခဲ့ရတာပါ။တဲ့သမားတွေကတော့ဒါဟာသူတို့ကိုတမင်အခွက်ချဖမ်းဆီးခဲ့တာသတင်းတွေကိုမှန်မှန်ကန်ကန်ပြောဆိုရေးသားခွင့်မရအောင်အာဏာပိုင်တွေကဒီမှတ်မှတ်မကန်နီးလန်းတွေကိုသုံးပြီးတော့ဖမ်းဆီးခဲ့တာဖြစ်တယ်လို့ပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU နိုင်ငံတွေကလည်းမြန်မာအစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုအပြည့်အဝအကာအကွယ်ပေးဖို့နဲ့ဖမ်းဆီးခံထားတဲ့သတင်းသမားတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့လည်းတောင်းဆိုနေကြပါတယ်ရှင်
မခင်ဖြူထွေးပါရှင်ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့မီတာလိုင်းတချို့အပြောင်းလဲရှိကြောင်းထမံအသည့်ပေးပါရစေရှင်အခုထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်ကိုလိုင်းဒိုမီတာ32 40 48နဲ့ဒုတိယပိုင်းနိုင်ဝက်အတွက်တော့လိုင်းလက်မီတာ190တို့ကနေဖမ်းယူနှာစင်နိုင်ကြပါရစေရှင်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်သူတွေကိုအခုရက်ပိုင်းအတွင်းအဖမ်းဆီးတွေလုပ်နေရမှာဂျိုဟိုးမြို့မှာတော့မြန်မာနိုင်ငံကနေအလဲဗီဇာနဲ့လာပြီးအလုပ်လုပ်ကင်နေတဲ့မြန်မာတွေဖမ်းဆီးခံနေရပါတယ်VOA မြန်မာပိုင်းသတင်းတောက်မအေးမာကအပြည့်စုံကိုသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကင်နေသူတွေကိုခုရက်ပိုင်းတွင်အဖမ်းဆီးတွေလုပ်နေရမှာဂျိုဟိုးမြို့မှာတော့မြန်မာနိုင်ငံကနေအလဲဗီဇာနဲ့လာပြီးအလုပ်လုပ်ကင်နေတဲ့မြန်မာတွေဖမ်းဆီးခံနေရပါတယ်။အလဲဗီဇာတက်တန်းဟာနှစ်လသာခွင့်ပြုတာမို့နှစ်လကျော်တာနဲ့တရားမဝင်နေထိုင်သူတွေအဖြစ်ဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကိုကိုးစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုးမြို့ကစခန်းတာဝန်ခံကိုတီယာမောင်မောင်ကပြောပြပါဗျာ။
ဂျိုဟိုးမှာပြီးခဲ့တဲ့ရက်ကတော့ဟိုအလဲဗီဇာနဲ့ဝင်လာပြီးတော့အလုပ်လာလုပ်ကြတဲ့လူတွေပေါ့နော်။ဒါမဲ့တင်ပေးမယ်ဆိုပြီးတော့သူတို့နိုင်ငံရဲ့ agency တစ်ခုပေါ့နော် MyEG ဆိုတဲ့ company တစ်ခုကနေတော့လက်ပွေလေးမြှင့်ကြတယ်ပေါ့။ဆိုတော့အမှန်မှန်တော့ဒါကလူထုံးလုံးနေရဆိုလို့ရှိရင်တော့ immigration ကိုသူတို့လက်ပွေသွားမနေရသေးတဲ့အတွက်တရားမဝင်သေးဘူးပေါ့အဲ့ဒီအချိန်မှာတို့ဖမ်းတဲ့ခါကျတော့အဲ့ဒီလက်ပွေနှိပ်ထားတဲ့ MyEG ဆိုတဲ့ပုံမျိုးရတယ်အဲဘာမှကူညီပေးလို့မရဘူးပေါ့ဘာလို့လဲဆိုတော့တို့က immigration မှာလက်ပွေနှိပ်မှာတို့ register သွင်းမှတရားဝင်တာဟုတ်အခုတို့အဲ့လူတွေအပေါ်လုံးဖမ်းသွားတယ်ပေါ့ဖမ်းသွားတဲ့အချိန်မှာဘာမှလုပ်ပြီးလို့မရဘူးဒီ agency ကလည်းဘာမှလုပ်ပြီးလို့မရဘူးအဲ့လူတွေအခုအဖမ်းခံရတယ်တချို့ကြတော့လေပြစ်ဒဏ်ကျသွားတယ်ပေါ့နော်တချို့3လကျတဲ့လူရှိတယ်တချို့လည်း6လကျတဲ့လူတွေရှိတာပေါ့မတူဘူးပေါ့တယောက်နဲ့တယောက်ပေါ့အဲ့ပေါ်မှာအခုပြန်မဲဆိုလို့ရှိရင်တော့ကျွန်တော်တို့ဒီထိန်းသိမ်းစခန်းရောက်မှပြန်လို့ရတော့မှာပေါ့
မြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုနောက်ထပ်အလုပ်သွားလုပ်ခွင့်တွေကိုမြန်မာအစိုးရဘက်ကရန်နာလိုက်ပြီးတဲ့နောက်မှာတော့အလဲဗီဇာတွေနဲ့သွားပြီးမလေးရှားကုမ္ပဏီတွေနဲ့ချိတ်ဆက်ကအလုပ်လုပ်နိုင်ဖို့အတွက်မြန်မာတွေကကြိုးစားလာခဲ့ကြတာပါဒီလိုသွားကြတဲ့အတွက်မလေးရှားအနာပိုင်တွေကတရားမဝင်ဝေရောက်အခြေချသူတွေအဖြစ်ဖမ်းဆီးနေတာဖြစ်တယ်လို့လည်းပြောပြပါတယ
်ဟိုထိန်းသိမ်းစခန်းဆိုတာကကျွန်တော်တို့ဟိုစပြီးဖမ်းတဲ့ခါကျလို့ရှိရင်လူကြီးရဲ့ညားတဲ့ခါကျလို့ရှိရင်ကျွန်တော်ထိန်းသိမ်းစခန်းကိုလောလောဆယ်အပြင်ပို့ထားလိုက်တယ်။ဒီမှာပြန်ပြီးတော့စစ်စစ်တာပေါ့နော်။တို့အထောက်အထားရှိတာမရှိတာ၊နောက်တို့ပါမစ်ရှိတာမရှိတာပေါ့နော်။တချို့ပါမစ်ရှိတယ်။ဟိုအလုပ်ညားကွဲလွဲပေါ့နော်။တတိမတူတဲ့အာမျိုးကြတော့လေအဲ့ဒါမျိုးလေတို့ကလက်မခံအောင်။နောက်အလဲဗီဇာနဲ့လာတယ်။အလဲဗီဇာနဲ့လာပြီမဲ့သူကအလဲဗီဇာဆိုတာကပုံမှန်အားဖြင့်တော့ပထမတစ်လရတယ်ပေါ့နော်။နောက်တစ်လစက်တန်းတိုးပေါ့2လပေါ့။အများဆုံးရ2လပေါ့။အင်္ဂလာကျော်သွားပြီဆိုလို့ရှိရင်အကုန်လုံးကတို့က overstay ဖြစ်သွားရော overstay ဖြစ်တဲ့လူတွေမှန်တယ်များကသူ့နိုင်ငံရဲ့တရားမဝင်နေထိုင်အလုပ်လုပ်ကြနေဆိုတဲ့အပေါ်မှာပဲမူတည်ပြီးတော့တို့ကဒီပြည်တန်ဆိုလဲပြည်တန်ချလိုက်တယ်ပေါ့နော
်မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကြနေကြသူအလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားနိုင်ငံကိုရောက်သွားတဲ့သူအလုံးပေါင်းရင်9သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူ3,000နဲ့ချီရှိပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နှာစင်နေကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီနှလုံးကိုယ်စိတ်ခံစားရရလဲကျွန်တော်လိရှိလာရယ်ဒါပြင်ဒီကိုယ်စိတ်မှု
ဒါကတော့နှလုံးရောဂါအန်ဒီရဲနဲ့ပတ်သက်လို့မေးမြန်းတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်စာလုံးပေါင်းက b a c k back ကနောက်B-U-R-N-E-R, burner ကမိဖို့ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒေဘေကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စိမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်အရင်ကျက်စီချင်တာကိုရှေ့မှထားချက်ပြီးအရင်မလို့တဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော်မယ်လို့ထားလိရှိတာသောရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issueWas put on the back burner by the candidate. So this made the voters very unhappy.
Jamai Pusu Sashamu Kisago, Edikos Lega, Amabibuli, Naumatari, Dajau, Messanda Shinriga, take the bombatri jabulu TV Yavari, Umago, Narukau, Nasin Chijaya.
The healthcare issue was put on the back burner by the candidate.So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းအတွက်ဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးပါရစေရှင
်ဒီကိုပြည်နယ်မောင်တော်မြို့နယ်အတွင်းအင်းဒီကျေးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံကျေးရွာသားတို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်ဒီကိုပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံချိုရဲတပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရိုဟင်ဂျာကြီးရွာသား 6,900 ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါစစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တပ်ဖြတ်မှုတွေဟာပြည်ပြည်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်ထိခိုက်သွားနိုင်ပါသလဲဒီအကြောင်းလာမဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးကြင်ကြသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ကိုအမြင်ကိုဆွေးနွေးလိုတာကိုမိကုံးတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923282555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။
ခုတော့ကျမရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နှလုံးအဆို့ရှင်လဲရသူတွေနဲ့သွေးမခဲစေအကြောင်းကိုတင်ပြထားပါရစေ။နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနဲ့နှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရစေရှင်။
โอเคปอมคะดอกเตอร์ขมอยครับเนี่ยเราดิ2ล้ออสุရှင်เลี้ยงได้ตัวนี้ถ้ากาญาติနိုင်ငံมาบลูณีถ้าရှိเลยเสีย
เองเราญาติနိုင်ငံมาอู้ดิ2ล้อก็สิทําอะไรอ่ะเนี่ยเราดิสิล่ะเนี่ยถ้าเป็นดิก็คือมุเนี่ยปัตตลุปิติปิสิอ่ะเนี่ยเราส่งงานได้ตัวจองงานอย่างเราเสร็จดิเราอสุရှင်นี่โหเลยปีนี้เลี้ยงได้ดิสิเนี่ยดิโลเลี้ยงได้ทําอะไรอยู่บัวดิสิโลเลี้ยงดูดิเลยအဲ့ဒါနဲ့ပတ်သက်လို့ဒါပေမဲ့သူ့ရဲ့ပြဿနာကတော့အဆိုးရှင်လဲရတဲ့လူပါဆိုလို့ရှိရင်သူ့မခဲစီတော့ရပါလေ။အဲ့တော့ဒီအဆိုးရှင်လဲတဲ့ဒီတိုင်းတိကျစင်တာလေးတွေတော့တိကျစင်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီအဆိုးရှင်မကောင်းတဲ့တွေလဲရတဲ့တွေအတွက်ပေါ့ဆရာနော်။ဒီတိကျစင်တဲ့အဓိကချက်တွေကိုရှင်းပြပေးပါလား
။ကျွန်တော်တို့ဒီအဆိုးရှင်ဆိုတဲ့နေရာမှာနှလုံးထဲမှာအဓိကအများဆုံးလဲပြရတော့ aortic valve ပေါ့လေ။ aortic အဆိုးရှင်နဲ့micro valve or micro association ဖြစ်ပါလေ။အဲဒီ association တွေကပမာပြီးမှာတော့လေးဗနာယောဂါပေါ့။အဲ့ဒါဝဲနောက်ဆက်တွဲနေတဲ့ association တွေကပြည့်စည်သွားတယ်။ပြည့်စည်သွားရင်တော့ mechanical obstruction တွေရပြီးတော့ပိတ်ဆို့ပြီးတော့လူရဲ့အသက်အန္တရာယ်ကြီးရှိလာနိုင်တယ်။ဒါကိုလည်းကျွန်တော်တို့နိုင်ငံကစစ်ပြီးကျွန်တော်တို့ဒီမှာရှိတဲ့ဌာနတိုင်းလူလူက association တွေလဲပေးနေပါလေ။အဲဒီလဲတဲ့အခါမှာ2မျိုးနဲ့စားရှိပါလေ။တစ်မျိုးကတော့ natural ကိုလည်းကျွန်တော်အများဆုံးလုပ်ပြီးနေတော့ natural ပေါ့။တူနဲ့လောက်တာတဲ့ဘာပြေဟိုမှာတိုက်ပြင်းရမှုဘာလို့လဲအာတကယ်ရက်ဒီပါတဲ့ဒီ mechanical valve ကိုပေါ့အဲ့ဒါတကူရှိတယ်။နောက်တစ်ခုကတော့ chromograph ကိုလည်းဝက်တူဘာလို့ကနေလွားလို့ဘာလို့ကနေပဲ။ဒါပြင်အဲ့ဒီကထုတ်ထားတဲ့ဘာပြေကိုတင်ပြရဲအဲ့ဒါ chromograph ကိုခေါ်ပါလေ။ metal valve ပြရဆိုတော့ကောင်းပါလေ။သို့တော်လည်း metal valve ကအမြဲသိမခဲသေးပေါ့ဗျာ။တော့ရပါလေ။အဲ chromograph တမားတွေကတော့တချို့တော့လူရဲတချို့တော့များများလည်းမလူပဲနဲ့တော့ရှိတတ်ပါလေ။ဒါပေမဲ့ကျွန်တော်တို့ metal တတ်တူနဲ့လုပ်ထားတဲ့ valve ပြီးဆက်ထားတဲ့လူတွေကတော့တစ်သက်လုံးအသက်ရှင်နေပြီးတောက်နေရပါလေ။ဘာဖြစ်လို့လဲဆိုတော့ဒီ valve ပြီးရဲ့ဒီတကယ်ရပြီးရဲ့လှုပ်ရှားမှုပေါ်မှာအသားတွေတက်လာတယ်အဲ့ပေါ်မှာပိုးတွေဝင်လာတယ်ဆိုရင် valve လှုပ်ရှားမှုကိုထိခိုက်ပြီးတော့အသက်အန္တရာယ်ရှိသွားနိုင်တယ်။ဒါကြောင့်မို့လို့ဒါကိုအင်းမကျဲစင်းနဲ့ပတ်သက်တာဟုတ်တော့ဆိုရှယ်လူနာရဲ့တိကားမှုလည်းလူတယ်လို့ပြောချင်ပါလေနော
်ဟုတ်ကဲ့ဆရာအဲ့တော့ဘလို့နေရာမျိုးမှာဒီဆေးကိုအသုံးချဖို့လုပ်မလဲဆရာကြီ
းခုနကလူကျွန်တော်တို့အဆိုရှယ်လဲပြီးပြီဆိုတာနဲ့ကျွန်တော်တို့ကစိတ်တက်ရပါလေအခုကမှတော့ကျွန်တော်တို့ပထမရက်ပိုင်းမှာခွဲပြီးကကမှတော့ထိုးစီးလေးပြီးတယ်သွေးမခဲသေးဘူးပေါ့ဗျာဒါပေမဲ့လူအဲ့ဒီမှာပဲစပြီးတော့ကျွန်တော်တို့တောက်ဆေးနဲ့စတိုက်ပြီးတော့တောက်ဆေးဆိုတဲ့နေရာမှာလည်းအခုကအများဆုံးအတိအကျတော့ကူမရဲအုပ်စုပေါ့ဒီကားထဲမှာမှကူမဂျင်ဒရာလူအများအတိများတော့ကူမဂျင်ကိုဝက်ဖရင်ဆိုရက်သွေးမခဲစေးအနေနဲ့ပဲအတိများပါလေ။ပမာပြီးကအဆုရှင်လဲတာတွေလူတိုင်းလူလူလဲဒါကိုသိပါလေ။ဒါပေမဲ့သူ့ရဲ့အန်ဒီရီသူ့ရဲ့သုံးဆွဲပုံကြီးသူ့ကိုမသုံးဆွဲရင်ဘာတွေဖြစ်နိုင်လဲဆိုတော့အတိရောတိသားဖို့လူပါလေ။ဘာဖြစ်လို့လဲဆိုတော့ဒီထည့်ထားတဲ့အဆုရှင်ဟာကောင်းကောင်း function မလုပ်ဘူးအလုံးမလုပ်ဘူးသူပိတ်ချိုသွားရင်သူကရုပ်ရက်ဆုံးဆုံးနိုင်တယ်ဒါမှမဟုတ်သွေးမခဲနှုံးတွေအကျန်းများလာလို့ရှင်လေလူပါသွေးယိုစိတ်နာတွေဖြစ်လာနေတယ်အထူးသဖြင့်အဲ့လိုလူတွေမှာကေတူယောဂါလည်းရှိပြီးတော့ပုံတော့ကေကြောတွေပါပောက်သွားလို့ရှိရင်သွေးထွက်တာတများတဲ့ပုံပြီးတော့များသွားမယ်သူကပေါက်နေတာကသွေးမခဲစေးဖြစ်တာကိုဒါကြောင့်မို့လို့ညာနဲ့ပတ်သက်တာသိရေးကြည့်ပါလေညာသွားရင်တော့ကျွန်တော်တို့ International Normalized Ratio ကတဲ့သွေးမခဲစေးကိုထိန်းချုပ်တဲ့အတိုင်းဒါအနေနဲ့INR ဆိုတော့အသုံးပြုတယ်။သူကဆိုရင်များသွားပြင်တော့ 2.5 ပါဝင်ကျွန်တော်မှာထားတယ်။လူရင်လူ3ထိထားတာလည်းရှိတယ်။2နဲ့3ကြားမှာကျွန်တော်တို့ဇာဝင်ကြီးတွေကညှိနှိုင်းပြီးတော့ထားပေးလို့ရှိပါတယ်။အဲ့ဒါကိုလည်းလူနာအမြဲကိုလည်းကျွန်တော်တို့ကကောင်ဆယ်လင်းရုပ်ပြီးအတိပေးနေရမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီသွေးမခဲစေးသုံးတာကြောင့်ဖြစ်လာတဲ့အန္တရာယ်တွေကနေကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
။ဒီသွေးမခဲစေးသုံးတဲ့လူတွေမှာဖြစ်နိုင်တဲ့အန္တရာယ်ကဘုရားပြောတယ်သွေးမကဲလုံကဲပြီးတော့သိထတာလေးပေါ့ဗျာနောက်တစ်ခုကသိမကဲစီမလုံလောက်တဲ့အခါမှာလည်းကျွန်တော်တို့ထည့်ထားတဲ့အဆုရှင်ကြီးကအလုံးမလုံပဲနဲ့အာရုံပြုနိုင်နေဆိုတဲ့ဟာပေါ့အဲ့ဒါလို့မဖြစ်နိုင်အောင်ကျွန်တော်လူနာတွေကို INR လို့ဘာလို့ PCR စစ်ဆေးဖို့အထူးသ ျွန်တော်တို့ရှိတာတော့နေရီရွာတွေမှာကြောက်လို့ရှင်တော့တခါလေမဆင်းဆင်းနိုင်ဘူး။အိုးရွာတွေဘာတွေမှာရှိရလို့ပဲ။အဲ့တော့ကျွန်တော်တို့ကစေုံကနေမဆင်းငင်တဲ့ဟိုကဒီလိုလူရအသားစီးတွေမထိုးဘူး။အဲ့ဒါသိရေးကြည့်ပါလေ။အသားစီးထိုးတာမှအကန့်နဲ့ကြီးသွားဆိုအဲ့ညမှာကြိုးကြိုးဆင်းတော့တင်ပါကြီးကကြီးကြီးဖြစ်လာနိုင်တယ်။နောက်တစ်ခုကခွက်စီရမယ်၊ခွက်စီခံရမယ်။ဥမာအူတဲ့ရောင်လို့ပေါ့ဗျာ။ဒါမှမဟုတ်လို့ရှင်လေဦးနာအကောင်ပေါက်လို့စားတယ်ခွက်စိတ်ကားတော့မရှိလို့ရှင်လေပြောင်းဝင်ဦးကျွန်တော်ကဒီ warfarin တောက်နေပါတယ်ပြင်းမကဲစေးတောက်နေပါတယ်ဆိုတာကိုပြောပြရမယ်နောက်တစ်ချက်ကအရင်အရေးကြီးတာကတော့ကျွန်တော်ကအချိန်မမှန်ဒီဆေးကိုညနေ6နာရီများတော့ကျွန်တော်တိုက်ပြီးတိုက်ခါရှိပါတယ်ညနေ6နာရီမှာတောက်ရပါတယ်နောက်တစ်ချက်အရေးကြီးတာတော့ဦးနာတွေအထူးဖြင့်ပညာနဲ့သိမှတ်ပြူးစိတ်ပညာပူးပြရတယ်လေဒီကမားမှာတော့သွားတိုက်တဲ့ကမှာပြေးထွက်လာလားကိုမအနီပြောက်ပြီးဘာလေးတိလာလားသွေးသွေးကြီးဥရာလေးတွေရှိလာလားနည်းနည်းဖြိလိုက်တာနဲ့သွေးကြီးတွေရှိလာလားအဲ့ဒါဆိုလို့ရှင်ပြောင်းဝင်ကိုချက်ချင်းပြသပြီးတော့ထိမ့်သိမ့်မှုကိုပြန်လဲပြီးတော့ထိမ့်သိမ့်မှုတွေလုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကဒါအထူးဖြင့်တော့ချိန်ကိုစဉ်းသွားတဲ့အခါမှာသူစာရွက်လဲပေးပါတယ်ဒါအပြင်ပြည်စီစာစာလဲပြောပြလိုက်ပါတယ်အဲ့လိုလုပ်ခြင်းအပြင်မလူလားအတဲ့အန်ဒီယေတွေကောင်းနေမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှလုံးအဆုတ်ရှင်လဲရတဲ့သူတွေအနေနဲ့ဒီသွေးမကက်ဆေးတောက်တဲ့နေရာမှာပေါ့နော်နောက်ထပ်ရောကျွန်တော်မမေးမိတဲ့အရေးကြီးတဲ့ချက်ရှိသေးလားဆရာ
ဒီတောက်ပါတဲ့ဆီဝေါ်ဖရင်ဆီကခလေးကိုကိုဝင်ဆောင်လိုက်မယ်ဆိုရင်ခလေးကိုအန်ဒီယပြုတ်နိုင်ပါလေခလေးကြီးသွားလို့ရယ်ခလေးမှာလူစင်မမီပဲမွေးလာတာတွေရှိနိုင်တယ်ဒါကြောင့်ဖြစ်နိုင်ပြီးတော့ကျွန်တော်တို့ကကိုဝင်တွေကလည်းမဆောင်ဘူးတော့ပြောပါတယ်အကြောင်းမျိုးမျိုးကြောင့်ကိုဝင်ဆောင်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ပထမ3လအစမှာထိုးစည်းကိုပဲထိုးပြီးတော့နောက်ဆုံး36ပတ်ကနေပြီးတော့ဒီမွေးတဲ့အထိတော့တကထိုးစည်းဂျာကာလာလေးကိုတော့ကျွန်တော်တို့အဲဒီပောက်စည်းပေါ့လေအန်ဒီယကင်းတဲ့ကာလာပောက်စည်းကိုတော့တောက်တယ်အဲဒီထိုးစားလေးရှိတယ်ဒါကလည်းနေရာဒေသပေါ်မူပြီးတော့ညီနိုင်ရဖြစ်နိုင်တော့ကိုယ်ဝင်မရှိဘူးတော့ကျွန်တော်တို့ကတားပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ခုဆက်လက်ပြီးတော့တောက်ကြနေနေတဲ့ခင်းတိုင်းတင်ဆက်နေတဲ့တိုင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်အမျိုးသားပါတီ ANP အစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်ရှမ်းပြည်နယ်မုံကိုဒေသအတွင်းမြေမြုပ်မိုင်းနှလုံးပေါက်ကွဲမှုကြောင့်ဒေသခံ5ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ရဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိစောက်နေတဲ့ငင်းချင်းလုပ်ငန်းစဉ်အခြေအနေတွေအကြောင်းကိုကြားကြရပါပ
ါကျမကနန်းဟွန်ပါရှင်တင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်အမျိုးသားပါတီ ANP ကလွတ်တော်ကိုယ်စားလှယ်တွေဗဟိုလုံမှုဆောင်တွေနဲ့မြို့နယ်ကော်မတီဝင်တွေပါဝင်တဲ့အစည်းအဝေးတစ်ရက်ကိုစစ်တွေမြို့မှာရှိတဲ့ပါတီဗဟိုဌာနချုပ်မှာဒီလပထမပတ်က၄ရက်ကြာပြုလုပ်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့နဲ့အဲ့ဒီအချိန်တွင်းမှာဥက္ကဋ္ဌတာဝန်တွေကိုရပ်တန့်ထားမှာဖြစ်တယ်လို့အမျိုးသားလူတော်ကိုယ်စားလှယ်ဒေါ်ထုမေအပါအဝင်အခြားကိုယ်စားလှယ်တချို့နှုတ်ထွက်ခွင့်တင်ထားတာနဲ့ပတ်သက်ပြီးတော့လဲကာယကံရှင်တွေနဲ့ရှင်းလင်းစရာရှိသေးတဲ့အတွက်နှုတ်ထွက်ခွင့်မပြုဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒါအပြင်ရခိုင်ပြည်နယ်ကနိုင်ငံရေးအခြေအနေနဲ့ရခိုင်အမျိုးသားရှေ့လုပ်ငန်းစဉ်ပါတီကြစ်လက်ခိုင်မာရင်းနဲ့ပါတီတီဆောက်ရေး21ရာစုပင်လုံညီလာခံတက်ရောက်တာနဲ့ပတ်သက်ပြီးအကြံပြုချက်တွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လစ်လက်နေတဲ့ပါတီဥက္ကဋ္ဌနေရာကိုလည်းလက်တလောအခြေအနေမှာအစားထိုးခန့်အပ်မှာမဟုတ်တယ်လို့ပါတီကိုဥက္ကဋ္ဌအဖွဲ့အတွင်းရေးမှူးအဖွဲ့တွေကစုပေါင်းဥဆောင်သွားမှာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တိခတ်တန်ရာရရှိသူ၅ဦးနဲ့က၂ဦးမှစိုးရင်ရပြီးတော့တင်းထောက်စရာဥပါရောဆောင်းခေါင်မှာခြေထောက်တစ်ဖက်ဖြတ်လိုက်ရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဇန်နဝါရီလ၁ရက်နေ့ကမုံကူမြို့က၎င်းတို့နေထိုင်ခဲ့တဲ့မန်ချက်ကျေးရွာဟောင်းနေရာနီးမှာရွာသား၅ဦးထိန်းခွေသွားရမှာမိုင်းနှင်းမိပြီးပောက်ကွဲခဲ့တာဖြစ်တယ်လို့မုံကူတေရခန်သူကပြောပါတယ်။ ထိခိုက်တန်ရန်ရရှိသူတွေဟာတရုတ်နိုင်ငံမန်စီမြို့မှာရှိတဲ့ဆေးရုံမှာအရေးပေါ်ဆေးဝါးကူးစက်ခံနေရတယ်လို့မိသားစုဝင်တူကပြောပါတယ
်။လာမယ့်ဇန်နဝါရီလ23ရက်နေ့နဲ့24ရက်နေ့မှာမွန်ပါတီပေါင်းစည်းမှုညှိနှိုင်းရေးအဖွဲ့ရဲ့ဦးဆောင်မှုနဲ့မွန်ပြည်သူညီလာခံတရကျင်းပမှာကိုတရားဝင်နိုင်ငံရေးပါတီများဖြစ်တဲ့မွန်အမျိုးသားပါတီ MNP နဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ပါတီတို့မတက်ရောက်နိုင်ကြောင်းထုတ်ပြန်ထားပါတယ်။မွန်တမျိုးသားလုံးညီညွတ်ရေးထက်ပြိုကွဲရေးကိုဥတီနေပြီးမွန်အမျိုးသားတရက်လုံးအပေါ်ဆိုးကြောတာဖြစ်စေမဲ့ဒီညီလာခံကိုမွန်အမျိုးသားပါတီအနေနဲ့အတိမတ်မပြုတ်နိုင်ကြောင်းမွန်အမျိုးသားပါတီအထွေထွေတွင်းရင်မူနိုင်လရင်သမားကပြောပါရယ် MNP ပါတီဝင်တွေအားလုံးမွန်ပြည်သူညီလာခံကိုတက်ရောက်ခြင်းမပြုဖို့ဇန်နဝါရီလ၈ရက်နေ့ကသတိပေးစာတစ်စောင်ထုတ်ပြန်ထားတာကိုတွေ့ရှိရပါတယ်အလားတူမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီလည်းမွန်တမျိုးသားလုံးကိုကိုယ်စားမပြုတဲ့အပြင်ဒီမိုကရေစီစံနှုန်းလုံနီးလုံဟန်မှသွေဖီနေတဲ့ညီလာခံတစ်ခုသာဖြစ်တဲ့အတွက်ပါတီအနေနဲ့ကိုယ်စလဲစေလွတ်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်
။ခိုင်းနိုင်ငံကနေမွန်ပြည်နယ်ကိုတရားမဝင်သိမ်းဆောင်လာတဲ့မော်စော်ရင်ဆက်တစည်းစာဝက်ကောင်ရီ350ခန့်ကိုတပ်ဆိုင်ရာပူပေါင်းဖွဲ့တွေကနေဇန်နဝါရီလ5ရက်နေ့ကထပ်မံဖမ်းဆီးရမိခဲ့ပြီးမုံသမနိုင်မြေရဲစခန်းမှာအမှုဖွဲ့အရေးယူထားတယ်လို့မွန်ပြည်နယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါတယ်။ဖမ်းမိတဲ့ဝက်တွေမှာဝက်နဲ့ပတ်သက်တဲ့ရောဂါရှိမရှိကိုစစ်ဆေးဖို့ဝတ်သွေးရည်ကြီးကိုရန်ကုန်သက်ခွဲခန်းကိုပို့ဆောင်ထားကြောင်းနဲ့ဖမ်းမိထားတဲ့ဝက်တင်ရင်နဲ့ရင်မောင်ငါးဦးကိုတော့ပြည်နယ်စိုးရဖွဲ့ရဲ့လမ်းညွှန်မှုနဲ့ရေးယူသွားမယ်လို့ဆိုပါတယ်။ခိုင်းနိုင်ငံကဝက်တွေတရားမဝင်ဝင်ရောက်လာမှုကြောင့်လက်တော်ပြည်နယ်အတွင်းမှာဝက်မွေးမြူရေးချန်50ကျော်ကဝက်တွေကိုအဝယ်တန်တွေလာရောက်ဝယ်ယူခြင်းမရှိတဲ့အတွက်ကြက်သိမ်းရနဲ့ချီနှစ်နာဆုံးရှုံးမှုတွေဖြစ်ပွားနေတာကြောင့်ဒီအခြေအနေကိုကာကွယ်ပေးဖို့နဲ့ဖြေရှင်းပေးဖို့ဒီဇင်ဘာ23ရက်နေ့ကမွန်ပြည်နယ်မွေးမြူရေးလုပ်ငန်းဘွဲ့ချုပ်ကမွန်ပြည်နယ်စိုးရဖွဲ့ထံမှတင်ပြထားခဲ့ပါတယ်။
ရှမ်းပြည်အရှိပိုင်းမိုင်းဖက်မြို့နယ်မှာရွှေတူးဖော်ရေးစီမံကိန်းအောင်မြင်ရေးအတွက် SS Resource Asia Company ကအုပ်ချုပ်ရေးအာဏာပိုင်တွေမြေတိုင်းဦးစီးဌာနနဲ့တစ်တောဌာနကပုဂ္ဂိုလ်တွေနဲ့အတူလူထုနဲ့တတိယအကြိမ်တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့ကတွေ့ဆုံညှိနှိုင်းခဲ့တာဖြစ်ပြီးမိုင်းဖက်ဒေသခံလူထုတွေကတော့ဒီရွှေတူးဖော်မှုစီမံကိန်းကိုအလိုမရှိကြောင်းပြောဆိုတယ်လို့မိုင်းဖြတ်မြွနယ်ကြားဖြူပါတီ SNDP ဥက္ကဋ္ဌစိုက်ခမ်းဆန်ကပြောပါတယ်ကုမ္ပဏီကရွှေတူးဖော်ဖို့လျားထားတဲ့ area တတိယကျော်ရှိပြီးအဲ့ဒီရဲ့စိုးကျိုးကိုမိုင်းဖြတ်မြွနယ်ထဲကကျေးရွာအုပ်စု73အုပ်စုကဒေသခံတွေခံစားရမှာဖြစ်ကြောင်းတာချီလိပ်မြွနယ်နားဟိုင်းလုံအုပ်စုကရွှေတူးဖော်မှုကြောင့်ဒေသခံလူထုရင်ဆိုင်နေရတဲ့ဒုက္ခတွေကိုသင်ခန်းစာရယူပြီးရွှေတူးဖော်မှုစီမံကိန်းကိုအလိုမရှိကြောင်းကုမ္ပဏီကနေတူးဖော်ရေးကိုဆက်လက်အကောင့်ထဲပေါ်နေမယ်ဆိုရင်တော့ပြင်းပြင်းထန်ထန်ဆန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းသူကဆိုပါတယ်မိုင်းဖြတ်နဲ့ကျိုင်းတုံကြားဒေတာတစ်ခုလုံးနီးပါးရွှေတူးဖော်ဖို့ခွင့်ပြုချက်ရထားတဲ့ SS Resource Asia Company ကိုဒေတာခံလူထုကဆန့်ကျင်ဆန္ဒပြတာကြောင့်စီမံကိန်းအောင်မြင်ဖို့အတွက်2019ခုနှစ်ဩဂတ်လကတစ်ကြိမ်ဒီဇင်ဘာလကတစ်ကြိမ်နဲ့အခုဇန်နဝါရီလ9ရက်နေ့ကတစ်ကြိမ်လူထုနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေကြားတည်ဆောက်နေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေဟာမတူညီတဲ့ချင်းကပ်မှုပုံစံတွေကြောင့်နောက်နေကြန့်ကြာနေတဲ့အခြေအနေမှာရှိနေပါတယ်။အပြည့်ရဆဲနိုင်ဖို့ဖော်ဆောင်နေချိန်မှာပဲတိုင်းဒေသဒေသတချို့မှာလည်းတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့တပ်မတော်အနေနဲ့ငင်းချင်းရေးကိုဟန့်တားနေတယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
ဒီကနေ့အနေအထားအရငင်းချမ်းရေးဖြစ်စဉ်ကိုချင်းကပ်တဲ့ပုံစံဟာကွဲလွဲမှုတွေရှိနေတဲ့ကြောင့်အခက်အခဲရှိနေတယ်လို့အပြည့်ရလက်မှတ်ရည်သူသားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတပ်ဦး APFTA ဥက္ကဋ္ဌဦးတန်ခဲကပြောပါတယ
်ဒီနေ့လက်ရှိအခြေခံကာလမှာငင်းချမ်းရေးဖြစ်စဉ်ကိုချင်းကပ်တဲ့ပုံစံကကျွန်တော် EU ကြားထဲမှာသုံးပိုင်းဖြစ်နေတယ်တခုကတော့ NCA လက်မှတ်ရေးထိုးပြီးတဲ့လူတွေရဲ့အပိုင်းကကဏ္ဍတစ်ခုဖြစ်တယ် NCA ကိုလက်မှတ်မရေးထိုးတော့လည်းပဲ NCA ကိုကိုးချက်မူနဲ့ပြင်ပြီးတော့မှအတူတကွပူးပေါင်းဖို့ကြိုးပမ်းနေတဲ့အပိုင်းကကဏ္ဍတစ်ခုရှိတယ်တတိယကဏ္ဍတစ်ခုက NCA ရရှုပ်ထွေးမှုတွေရှိတယ်ဒီဘက်မှာမလိုက်ပါနိုင်တဲ့လူတွေအနေနဲ့တီးကြားလမ်းကြောင်းဆိုတဲ့ဟလာစဉ်းစားချက်တစ်ခုရှိတယ်ကျွန်တော်တို့အားလုံးဟာဒီငင်းတဲ့ရေးခီးစဉ်ကခုကြံရှိနေတဲ့အဖွဲ့တွေမပါဝင်ပဲနဲ့လည်းဒါကြီးကချိုးချုံမှုတွေတောက်ဖို့အခက်အခဲရှိတယ်
UNSCE ရဲ့နိုင်ငံရေးဆွေးနွေးရေးညှိနှိုင်းဖွဲ့ TBN နဲ့အစိုးရငင်းချမ်းရေးကော်မရှင် PC တို့ရဲ့ဆွေးနွေးမှုကလည်းအခုဆိုရင်ရပ်တန့်နေသလိုရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာငင်းချမ်းရေးလုပ်ငန်းကိုသမင်ကြန့်ကြန့်အောင်လှုပ်ရှားတဲ့အနေအထားမျိုးလို့ဥပဒေပညာရှင်ဦးအောင်သူကအခုလိုထောက်ပြပါဗျာ
UNSCE ကတောင်းဆိုတဲ့အချက်က
ခုချက်ဆိုတဲ့ပုံမှာဆွေးနွေးလိုက်တာဟို15လ16လရှိသွားပြီဒါဘယ်အစားဆုံးပြန်ဆွေးနွေးရအောင်မယ့်သဘောဖြစ်တယ်ဒါကြီးကတမင်ကြံ့ကြံ့အောင်လုပ်နေသလားဆိုတာ
အခုလိုညင်ချင်ရေးကြံ့ကြံ့နေတာဟာတမတော်ဘက်ကဆွေးနွေးပွဲတွေကိုခွဲခြားလှုပ်ဆောင်နေတာလို့နိုင်ငံရေးလိလသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ
်တခါတမတော်ရဲ့ဟိုတရားသည်အမြင်ကြီးပေါ့ဗျာဘယ်ဘွဲဆွေးနွေးတော့ပါဘဟုသုံးဖွဲ့နဲ့တော့မဆွေးနွေးနိုင်ဘူးတော့စုပြီးမဆွေးနွေးနိုင်ဘူးတမတော်ရဲ့အဲ့တရားသည်အမြင်ကြီးပေါ့ဗျာ
စစ်မှန်တဲ့ညီညာရေးရရှိဖို့ပြည်တွင်းစစ်ကြီးရတန့်ရေးတွေအန်စီလက်မှတ်ရေးဆိုပြီးညီညာရေးဆွေးနွေးပွဲကိုဆက်သွားနေတဲ့ရှစ်ဖွဲ့အချက်၉ချက်သဘောတူညီမှုရရှိရေးဆွေးနွေးနေတဲ့ UNSC ဖွဲ့တွေအန်စီလမ်းကြောင်းပြင်ပကနေသွားမယ်မြောက်ပိုင်းဖွဲ့တွေအားလုံးနိုင်ငံရေးဆွေးနွေးပွဲညီညာရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့အတွက်အစိုးရနဲ့တပ်မတော်ပေါ်မှာအဓိကတာဝန်ရှိတယ်လို့လည်းသုံးသပ်နေကြပါတယ်ခင်ဗျာ
ဆက်ပြီးတော့ UNFC ရဲ့အဓိကအဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေမှာရှိနေတယ်လို့ UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့လည်းအစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့ဆွေးနွေးညှိနှိုင်းမှုအတွင်နောက်ဆုံးတင်ဆက်နေတဲ့အချက်တွေအပေါ်အဖြေရရှိရေးအတွက်နှစ်ဖက်ထိပ်ပိုင်းခေါင်းဆောင်ချင်းတွေ့ဆုံသွားဖို့ UNFC ခေါင်းဆောင်ထိပ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်မီကလီယာမုံကနေစူးစီးတင်ဆက်ထားပါတ
ယ် UNSC ရဲ့အဓိကဖွဲ့ဝင်တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီဟာဒီဇင်ဘာ26ရက်နေ့မှာကျင်းပခဲ့တဲ့ဗဟိုကော်မတီရေးပေါ်စည်းဝေးပြီးမှစီစဉ်ဆောင်ရွက်စရာများပြည်စည်းပါက NCA လက်မှတ်ရေးထိုးနိုင်မယ်လို့ပါတီသတင်းစင်မှာဖော်ပြထားပါတယ် UNSC ဗဟိုလုံခြုံဆောင်တိုးချဲ့စည်းဝေးမှာမွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးနဲ့ဆက်လျင်ပြီးတင်ပြလာတာရှိတယ်လို့ UNFC ပြောရေးဆိုခွင့်ရှိသူဦးသွန်းစောကအခုလိုပြောပါတယ်
။ဟိုမကြောက်ရမော်ဗီလစ်ပါတီကလုပ်ခဲ့တဲ့ဟိုပါအစည်းအဝေးဆုံးဖြတ်ချက်ကလည်းအဲ့ဒီသဘောထားပါပဲ။အဲ့ဒီကိစ္စကိုကျွန်တော်တို့ UNFC မှာအစည်းအဝေးမှာလာတင်ပြရတယ်ပေါ့လေ။သူတို့ကတော့ဒီလိုမျိုးတစ်ခုအနေနဲ့ဆုံးဖြတ်ထားတယ်။အဲ့ပေါ်ဒီဆုံးဖြတ်ချက်ကတော့ဒါကျွန်တော်တို့အပြည့်နဲ့ပြတာပေါ့။ဒါကျွန်လက်မှတ်ရေးထိုးရေးသဘောထားကအတိအကျဟိုပါပေါ့နော်ကျွန်တော်တို့ရှားမှတ်နေကြမလို့ပေါ့
။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကတော့ NCA လက်မှတ်ထိုးနိုင်ရေးအတွက်မွန်ပြည်သက်ပါတီကိုအခုလိုတိုက်တွန်းခဲ့ပါတယ်
။ဒါ UFC မှာပါတဲ့လက်မှတ်ထိုးဖို့ဆိုတော့ကျွန်တော်တိုက်တွန်းခဲ့ပါတယ်။မွန်ပြည်သက်ပါတီတစ်ခုတည်းမဟုတ်စင်တော့မွန်ပြည်သက်ပါတီပါတီနဲ့ဟောလာအခြားသော1 + 1ပေါ့နော်။လာဟုပါတီကလက်မှတ်ထိုးရဆိုရင်ထိုးပေးဖို့အတွက်ကျွန်တော်မြစ်တိုင်ရခံတာ
။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ထိုးဖို့နီးစပ်နေပြီလို့ထင်မြင်ပြောဆိုမှုတွေရှိနေပြီပဲ။ပါတီဘက်ကအတိအပြုပြောဆိုတာမရှိသေးပါဘူး။မွန်ပြည်သက်ပါတီကနေပါဝင်နေတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖွဲ့တွဲကောင်စီ UNSC ခေါင်းဆောင်စီဝေးကိုဒီလ10ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပခဲ့ရမှာအစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့ဆွေးနွေးညှိနှိုင်းမှုအတွင်နောက်ဆုံးတည်ဆုပ်နေတဲ့အချက်တွေပေါ်အဖြေရရှိရေးအတွက်ဆက်လက်ရှာဖွေကြိုးပမ်းသွားမယ်လို့လည်း UNSC ပြောရေးဆိုခွင့်ရှိသူဦးထွန်းစောကအခုလိုဆိုပါတယ
်ကျွန်တော်တို့ဒီ23ရက်ခေါင်းဆောင်တွေတွေ့ဆုံခြင်းဖြင့်တည်ဆုပ်နေတဲ့အချက်တွေကိုဖြေရှာကြမယ
်အခုလိုရှေ့မတိုးနိုင်ဖြစ်နေတဲ့အချက်တွေကို UNSC ခေါင်းဆောင်တွေအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးနှစ်ဖက်ညှိနှိုင်းအပြေရှားနိုင်ဖို့အတွက် UNFC ကနေကြိုးပမ်းသွားမှာဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
။ရခိုင်အမျိုးသားပါတီ ANP အစည်းအဝေးကျင်းပရာမှာပါတီဥက္ကဋ္ဌဒေါက်တာအင်းမောင်နှုတ်တွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့အပါအဝင်ပါတီလုပ်ငန်းစဉ်တွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမွန်ကိုဒေတာအတွင်းမြေမြုပ်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေတာခံ၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးတရုတ်နိုင်ငံမန်ဆီဆေးရုံမှဆေးကုသမှုခံယူနေပါတယ်
။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တောင်ချာနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံအန်ကော့ရမှာရှိတဲ့ဆယ်ရာစုခေတ်ကဖနွန်ဘကွန်ကူဖီယာကိုရှေ့လက်ရမပြတ်ထိမ့်သိမ်းဆောင်ရှောက်မှုအဆင့်5ကိုရောက်လာပြီဖြစ်တာကြောင့် American နိုင်ငံသားရေးဝန်ကြီးဌာနလက်အောက်ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာဌာန ECA ရဲ့ဌာနခွဲကနေပြီးအမေရိကန်ဒေါ်လာ3သိန်းခွဲကိုယဉ်ကျေးမှုမွေနှစ်များထိမ့်သိမ်းရေးဆိုင်ရာတာမတ်ကြီးများရန်ပုံငွေအဖွဲ့ကနေပြီးကမ္ဘာ့သမိုင်းဝင်အစအဦးများရန်ပုံငွေအဖွဲ့ WMF ကိုစုချီးမြှင့်လိုက်တဲ့အကြောင်းဖနွမ်းပင်မှာရှိနေတဲ့အမေရိကန်တန်ယုံကဒီလထဲမှာပဲကြေညာလိုက်ပါတယ်။ 2019ဘန်ဒါရီနှစ်အတွင်းရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တင်နဲ့တမိုင်းဝင်နေရာတွေကိုတာရှည်ခံအောင်မူလလက်ရာမပြတ်ထိန်းသိမ်းဆောင်ရှောက်ဖို့ယဉ်ကျေးမှုအမွေအနှစ်ဆောင်ရှောက်ရေးအစီအစဉ်ဆိုင်ရာအမေရိကန်သံအမတ်ကြီးများရန်ပုံငွေအဖွဲ့ကနေအကူအညီရတဲ့6နိုင်ငံထဲမှာကမ္ဘောဒီးယားနိုင်ငံလည်းပါဝင်ပါတယ်။အဲဒီ6နိုင်ငံကတော့ကမ္ဘောဒီးယား၊ဘိုလီးဗီးယား၊မြန်မာ၊အနောက်ဖက်ကမ်းခြေဒေသ၊မက္ဆီကို၊မိုဒိုဗာ၊နီပေါ၊ဆီယာလီယွန်းနဲ့ထိုင်းနိုင်ငံတို့ဖြစ်ကြပါတယ်။ဖနွန်ဘက်ကောင်ကူဖျားဟာအန်ကာရဲ့ရှေးအကြဆုံးကူဖျားဖြစ်ပြီးကမ္ဘာမှာလက်ရအမြောက်ဆုံးပြီးသူကအမွေအနှစ်တွေအနက်တစ်ခုလည်းဖြစ်ပါတယ်။ဖနွန်ဘက်ကောင်ကူဖျားကြောင့်ကိုရှေးလက်ရဖွဲ့စည်းတည်ဆောက်မှုပုံစံအတိုင်းဆက်လက်ရှိနေဖို့နဲ့ဖျားကြောင့်ဘဟုရဲ့အရှိပိုင်းတစ်ချမ်းလောက်ကိုရေမဆူအောင်ထိမ့်သိမ်းဆောက်ရှောက်မှုကိုအဓိကထားတဲ့အစီအစဉ်တစ်ရက်ကို2008ခုနှစ်ကစတင်ဆောင်ရွက်ခဲ့တာပါ။စီမံကိန်းရဲ့အစောပိုင်းအဆင့်တွေမှာအသေးစိတ်ညှိနှိုင်းမှုတွေနဲ့အရှိန်မြင့်ဆောင်ရွက်ခဲ့တာတွေကြောင့်စီမံကိန်းအဆင့်၅ဖြစ်တဲ့ပိရမစ်ရဲ့အရှိပိုင်းတစ်ချမ်းကိုပြုပြင်ထိန်းသိမ်းမှုဟာအချိန်စောပြီးပြီးစီးနိုင်မှာဖြစ်ပါတယ်။ဖျားကြောင်ရဲ့မူလလက်ရာနဲ့ရေစည်းစနစ်ထိန်းသိမ်းရေးလုပ်ငန်းတွေကိုတော့ရိုးရာနဲ့ခေတ်သစ်ပစ္စည်းတွေသုံးပြီးပြန်လည်ပြုပြင်ရမှာဖြစ်ပါတယ်။2009ခုနှစ်ကစတင်လာခဲ့တဲ့ဖနွန်ဘက်ကောင်ပြုပြင်ထိန်းသိမ်းရေးအစီအစဉ်ဟာအခုဆိုရင်အကောင့်ထဲပေါ်လာနေပါပြီ။WMF ကလည်းဒီပြုပြင်ထိန်းသိမ်းရေးအစီအစဉ်ကိုအန်ကောနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကော်မတီ ICC ကနေတဆင့်ပုံမှန်တွေ့ဆုံနေတဲ့ EPSARA လို့ခေါ်တဲ့နိုင်ငံတော်အာဏာပိုင်အဖွဲ့အစည်း UNESCO Ad Hoc Experts တို့နဲ့အတူအနီးကပ်ပူးပေါင်းဆောင်ရွက်လျက်ရှိပါတယ် WMF အဖွဲ့ဟာဖနွန်ဘက်ကောင်ကူဖျားကြောင်ကိုပြုပြင်ထိန်းသိမ်းမှုအတွက်2004ခုနှစ်ကစပြီးအမေရိကန်အစိုးရစီကဒေါ်လာ 3.2 သန်းကျော်လက်ခံရရှိထားပြီးဖြစ်ပါတယ် WMF အဖွဲ့ဟာကမ္ဘာအဖိုးတန်ဆုံနေရာတွေကိုထိန်းသိမ်းဆောင်ရှောက်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးလွန်ခဲ့တဲ့45နှစ်လုံးအစစ်မြင့်လှုပ်သက်ရှိတဲ့ကျွမ်းကျင်ပညာရှင်တွေကကမ္ဘာအနှံ့ကအရေးပါတဲ့ပြည်သူ့ကလက်ရာတွေနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုထိန်းသိမ်းဆောင်ရှောက်လာခဲ့တာလည်းဖြစ်ပါတယ်ကမ္ဘုန်ချမ်ခရိုင်တဲကပရဆက်ဟန်ရှေကူဖျားတွေနဲ့ပါခီယိုခရိုင်အန်ကော်ဘူရီအရက်ကပရဆက်ဖနွန်ဒါတို့အပါအဝင်ကမ္ဘောဒီးယားနိုင်ငံအတွင်းကယဉ်ကျေးမှုအမွေအနှစ်ရှိတဲ့နေရာတွေကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်လည်းအမေရိကန်အစိုးရကကူညီခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘောဒီးယားပြည်သူတွေရဲ့တန်ဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေအနှစ်တွေကိုထိန်းသိမ်းဆောင်ရှောက်ခွင့်ရနေတဲ့အတွက်ဂုဏ်ယူလျက်ရှိနေကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါအမေရိကန်လူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်တစ်ခုအပေါ်မူဝါဒဖြင့်သဘောတူညီချက်ကြားလိုက်ပြီးလို့ပါတီချင်းနှစ်ရပ်စလုံးကအထက်လွှတ်တော်အမတ်တွေကကြာသပတေးနေ့မှာကြေညာပါတယ်ဒါကားလို့ခေါ်တဲ့အမေရိကန်ကိုရွေးမတိုင်ခင်မိဘတွေနဲ့အတူရောက်လာသူ၈သိန်းညောကိစ္စနဲ့သမရဒေါ်နယ်ထရမ့်ကချပြထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတခြားအဓိကပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်မဲ့သဘောတူညီချက်ဖြစ်ပါတယ်။ဘကိုးတန်းဆိုးရွားဖွဲ့တွေကတရားစာတအသစ်တော်နဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးကျော်မင်းစံနဲ့စီပင်သာရေးနဲ့လူမှုရေးဝန်ကြီးဦးမမောင်လွင်တို့ကိုသူတို့ရဲ့သဘောဆန္ဒလျောက်ယာရုကနှုတ်ထုတ်ခွင့်ပြုလိုက်တဲ့အကြောင်းသမရဦးတင်ကျော်လက်မှတ်ရေးထိုးပြီးဇန်နဝါရီလ17ရက်ကြာသပတေးနေ့ရက်စွဲနဲ့အမိန့်ညင်ညာချက်တစ်ခုထွက်လာပါတယ်။အခုနှုတ်ထွက်တဲ့ဒိုင်းဒေသကြီးအစိုးရဝန်ကြီး2ဦးနဲ့ဆိုရင်နှုတ်ထွက်သွားတဲ့ဒေသဆိုင်ရာအစိုးရဖွဲ့တာဝန်ရှိသူစုစုပေါင်း6ဦးရှိသွားပါပြီ။ဇန်နဝါရီလ12ရက်တောက်ကြနေ့မနေ့တနင်္ဂနွေမထိုးခင်လောက်ကဖြူးမြို့အနောက်ဘက်24နံပါတ်အကွာဘကူးရိုးမှထဲမှာပြင်းအား 6.3 ညရှိတဲ့ငလျင်ဟာမြေအောက်6မိုင်အကွာမှာဗိုလ်ပြူလှုပ်ခတ်သွားပါတယ်။ပြင်းအား 5.3 ရှိတဲ့နောက်ဆက်တွဲငလျင်၃ခုကလည်းမိနစ်ပိုင်းအတွင်းမှာပဲဆက်တိုက်လှုပ်ခဲ့ပါတယ်။ငလျင်ကြောင့်ပျက်စီးမှုနဲ့ထိခိုက်ဒဏ်ရာရမှုတွေကိုတော့မသိရသေးပါဘူး။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းနေရွာကတပ်ခင်ခဲ့ရသူတွေဟာမြန်မာစစ်ဘက်ကပြောသလိုအကြမ်းဖက်သမားတွေမဟုတ်ဘဲအရက်သားတွေသာဖြစ်တယ်လို့အဲ့ဒီရွာကနေတပြေးပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဝေကားပြီးတော့ AFP သတင်းတပုတ်မှာကြာသပတေးနေ့ကရေးထားပါတယ်ခင်ဗျာ
ကျေးဇူးပါရှင်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပ
Thank you. This program has come to you from the Voice of America, Washington.